မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ်၄ရက်ကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ရောဂါကူးစက်သူစုစုပေါင်း155ဦးရှိပါပြီ။ကိုဗစ် -19 အတည်ပြုလူနာတွေနဲ့ထိတွေ့မှုရှိခဲ့သူအသက်16နှစ်20နဲ့32နှစ်အရွယ်မျိုးသမီး3ဦးနဲ့ပြပခီးသွားရာဇဝင်လည်းမရှိအတည်ပြုလူနာတွေနဲ့လည်းထိတွေ့မှုမရှိတဲ့အသက်48နှစ်အရွယ်မျိုးသား2ဦးတို့မှရောဂါပိုးစစ်ဆေးတွေ့ရှိခဲ့ကြောင်းကျန်းမာရေးဝန်ကြီးဌာနရဲ့တနင်္ဂနွေနေ့ည8နာရီသတင်းထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။မီလာရဲမှာဒါဟာပထမဆုံးကျင့်ယောဂတွေ့ရှိမှုကိုအတည်ပြုခဲ့ရလေဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့ယောဂကူးစက်မှုအတည်ပြုနိုင်လို့ယုံနေတာကြောင့်အစောပိုင်းမှာသတင်းထုတ်ပြန်ထားပြီးတော့ဓာခွဲအတည်ပြုလူနာတွေနဲ့အနီးကပ်ထိတွေ့သူတွေကိုစောစောစီးစီးရှာဖွေဖော်ထုတ်ပြီးအသွားအလာကန့်သတ်စစ်ဆေးမှုတွေရဲ့ရလဒ်အဖြစ်ပြောဆိုခဲ့ပါတယ်။ယောဂကူးစက်ခံရတဲ့လူတန်တရားရှိသူတွေကိုစောင့်ကြည့်လူနာအဖြစ်သတ်မှတ်စစ်ဆေးခဲ့တာတွေပြပကဝင်လာသူတွေကိုတတ်မှတ်ထားတဲ့နေရာတွေမှာအသွားအလာကန့်သတ်ပြီးတော့စောင့်ကြည့်မှုတွေရဲ့အကျိုးဆက်အဖြစ်နဲ့လည်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာယောဂပိုးစတင်တွေ့ရှိတဲ့အချိန်မလ23ရက်နေ့ကစလို့ဧပြီလဒုတိယပတ်နဲ့တတိယပတ်တွေမှာကူးစက်မှုလုံးများပြားခဲ့ပြီးတော့ဧပြီလနောက်ပိုင်းမှာယိုနေသွားတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ယောဂကူးစက်မှုတွေကြုံရတဲ့ပြပနိုင်ငံတွေကနေပြန်လာသူမြန်မာနိုင်ငံသားတွေအများအပြားရှိနေစေဖြစ်တယ်လို့ဆက်ယုံနေတဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လည်ဖွင့်လှစ်တော့မှာဖြစ်တဲ့အတွက်ကူးစက်မှုလုံးပြန်ပြီးတော့မြင့်တက်လာနိုင်ရေးရှိတယ်လို့လည်းသတိပေးထားပါရှင်။